ဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပနေတဲ့ G8 ဆက်မှုထိပ်သီးရှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လူ့အခွင့်အရေးကိစ္စထက်ကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုကိစ္စတွေကိုဦးစားပေးဆွေးနွေးဖို့ရှိတဲ့အပေါ်မှာစိုးရိမ်မိတယ်လို့ဗြိတိန်ခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့ Bubble Campaign UK ကပြောလိုက်ပါတယ်။လက်ရှိမြန်မာအစိုးရလက်ထက်မှာမြန်မာနိုင်ငံတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေဟာညှော်နှဲသွားခြင်းမရှိဘဲပိုလို့တောင်များလာသေးတယ်ဆိုတာကိုလူ့အခွင့်အရေးအဖွဲ့တွေရဲ့မှတ်တမ်းတွေကထောက်ပြနေတယ်လို့လည်းဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ Mark Hughes တွေကအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ပါ။ဧပြီလ10ရက်နဲ့17ရက်နေ့တွေမှာကျင်းပတဲ့ဂျီအေးဆက်မှုထိပ်သီးရှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံတွင်းတာဝန်သိယင်းနှီးမြှုပ်နှံမှုကိစ္စတွေနဲ့ပတ်သက်ပြီးဦးစားပေးအကြောင်းအရာတစ်ခုအနေနဲ့ဆွေးနွေးဖို့ရှိတဲ့အကြောင်းပြည်ထောင်နိုင်ငံသားရေးဌာနကအစိုးပိုင်းကလေးကသတင်းထုတ်ပြန်ပြောဆိုထားတာဖြစ်ပါတယ်။ဒီနေ့ဂျီအေးဆွေးနွေးပွဲမှာနောက်ထပ်ဦးစားပေးအကြောင်းအရာတစ်ခုအဖြစ်ဆွေးနွေးဖို့ရှိတဲ့ကမ္ဘာပေါ်ကပြည်ပကဖြစ်ပွားရာဒေသတွေမှာလိမ်မိတ်ဆိုင်ရာအကြမ်းဖက်မှုတွေမဖြစ်အောင်ဟန်တားရေးကိစ္စမှာတော့ဒီကိစ္စထည့်သွင်းဆွေးနွေးမဲ့နိုင်ငံထဲမှာမြန်မာနိုင်ငံမပါဝင်ပါဘူး။မြန်မာနိုင်ငံမှာဆူရစစ်တပ်ကကျူးလွန်တဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြကြပြပြရှိနေသေးပေမဲ့လို့ဒီကိစ္စဆွေးနွေးမှုတွေမှာတော့မြန်မာနိုင်ငံကိုထည့်သွင်းထားခြင်းမရှိဘဲနဲ့မြန်မာနိုင်ငံအတွင်းယင်းနှိမ့်ညွတ်မှုနဲ့ကုံသွယ်မှုကိစ္စတွေကိုဦးစားပေးဆွေးနွေးမဲ့အပေါ်မှာအထူးစိုးရိမ်တဲ့အကြောင်းပြည်ထောင်နိုင်ငံအခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ဘာမကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူး Mark Farmanda ကပြောပါတယ
်။ We're very concerned that Although one of the top agenda items for the G8 foreign ministers is to be discussing a new initiative on the prevention of sexual violence in conflict, they don't appear to be including Burma in this discussion at all.
ကျွန်တော်ဆိုရင်က G8 ဆက်မှုထိပ်သီးနိုင်ငံတွေကနိုင်ငံသားဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာကမ္ဘာပေါ်ကပြည်ပကဖြစ်ပွားရာဒေသတွေမှာလိမ်မဲဆိုင်ရာအကြမ်းဖက်မှုတွေမဖြစ်အောင်ဟန်တားရေးကြိုးပမ်းဆောင်ဖို့ကိစ္စဦးစားပေးဆွေးနွေးမဲ့အကြောင်းအရာတစ်ခုဖြစ်နေထည့်သွင်းထားပေမဲ့လို့ဒီထဲမှာမြန်မာနိုင်ငံကိုထည့်သွင်းမထားတဲ့ကိစ္စပါမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းအစိုးရတပ်ဖွဲ့တွေကကျူးလွန်တဲ့မရင်းကျစ်မှုတွေနောက်လေမန်းဆိုင်ရာအကြမ်းဖက်မှုတွေကပိုပြီးတော့များလာပါသေးတယ်ဒါပေမဲ့ဒီလိုအကြောင်းအရာတွေကိုဆွေးနွေးမဲ့အစားမြန်မာနိုင်ငံထဲမှာတာဝန်သိယင်းနှိမ့်ညွတ်မှုနဲ့စီးပွားရေးလုပ်ငန်းတွေဘယ်လိုလုပ်ကိုင်ဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်မြန်မာအစိုးရဘက်ကဆွေးနွေးတင်ပြမှုကိုနားထောင်ဖို့တော့သူတို့စီစဉ်ထားပါတယ်ဒါကြောင့်အခု G8 ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတဲ့ကုံတွယ်ရေးနဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာကိစ္စတွေကိုပဲဦးစားပေးဆွေးနွေးကြမယ့်အပေါ်ကျွန်တော်စိုးရိမ်မှုဖြစ်ရတာပါ
မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကိုပြည်ထောင်စုရကအားပေးနေတယ်လို့မြန်မာနိုင်ငံအတွင်းတာဝန်သိနိုင်ငံသားယင်းနှိမ့်ညွတ်မှုတွေဖြစ်ဖို့မြန်မာစုရကကြိုးစားနေတဲ့အပေါ်မှာအားပေးကူညီသွားမယ့်အကြောင်းနဲ့ဒါနဲ့ပတ်သက်လို့ G8 ဆက်မှုထိပ်သီးနိုင်ငံတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံတဲ့အခါမှာဆွေးနွေးသွားမှာဖြစ်တဲ့အကြောင်းကိုပြည်ထောင်နိုင်ငံသားဝန်ကြီးဝီလီယမ်ဟိတ်ကလည်းပြောဆိုထားတာဖြစ်ပါတယ်ပြည်ခဲ့တဲ့နှစ်ကုန်ပိုင်းကပြည်ထောင်ဝန်ကြီးချုပ်ဒေးဗစ်ကမ်မရွန်နဲ့အမေရိကန်သမ္မတတို့တွေ့ဆုံခဲ့ချိန်တုန်းကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့မြန်မာနိုင်ငံမှာတာဝန်သိယင်းနှိမ့်ညွှန်းနှံမှုတွေရှိလာအောင်အားပေးဆောင်ရွက်ဖို့ကိစ္စဆွေးနွေးခဲ့ကြသလိုအခုဒီကိစ္စကြီးကြီးကောင်းဆောင်တွေအကြားမှာဆွေးနွေးဖို့အထူးဖြစ်လာအောင်ပြည်ထောင်စုရကဥဆောင်ကြိုးပမ်းခဲ့တာဖြစ်တယ်လို့လည်းမတ်ဖာမနာကပြောပါတယ်။ဒါကြောင့်ဒီနေ့ကြီးကြီးအစည်းအဝေးမှာမြန်မာနိုင်ငံအနေနဲ့တာဝန်သိယင်းနှိမ့်ညွှန်းနှံမှုတွေဖြစ်လာဖို့ဘယ်လိုကြိုးပမ်းဆောင်ရွက်နေလဲဆိုတာကိုဆွေးနွေးတင်ပြနိုင်ဖို့အတွက်လည်းမြန်မာစုရကိုဖိတ်ခေါ်ခဲ့တယ်လို့ဆိုပါတယ်။တကယ်တော့ဒီကိစ္စကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုစိတ်အားထက်သန်နေကြတဲ့ဂျီအေးဖွဲ့ဝင်နိုင်ငံတွေကကုမ္ပဏီတွေအပေါ်အများအမြင်ကောင်းအောင်လုပ်ပြတဲ့သဘောမျိုးတသက်သာဖြစ်တယ်လို့ Mark Farmanda ကထောက်ပြပါတယ်
။ This GA initiative looks more like a way of protecting Western companies giving them
GA ရဲ့အခုကြိုးပမ်းမှုကနောက်နိုင်ငံကုမ္ပဏီတွေကိုကာကွယ်ပေးနိုင်ဖို့အတွက်ဆိုတဲ့သဘောပူဆောင်းနေပါတယ်။သူတို့ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးလုပ်ကင်တဲ့အတွက်ဝေဖန်ခံရတာမျိုးမဖြစ်အောင်တာဝန်သိယင်းနှိမ့်ညွတ်နှံမှုတွေဖြစ်ရေးကျူးပတ်မှုတွေမှာသူတို့အားပေးဆောင်ရွက်ခဲ့တယ်ဆိုတာမျိုးပြောနိုင်အောင်လုပ်ပြတဲ့သဘောပါတကယ်တမ်းကဒီမြန်မာနိုင်ငံရဲ့ယင်းနှိမ့်ညွတ်နှံမှုတွေလူခွင့်ရေးကိုလေးစားလိုက်နာတဲ့လုပ်ငန်းတွေဖြစ်ဖို့လေးထားတယ်ဆိုတာတဲ့သူတို့ကိုသူတို့ကာကွယ်ဖို့ကသာအဓိကဖြစ်နေတာပါ
ပြည်ချိန်အမေရိကန်ရုရှားဂျပန်ကနေဒါပြင်သစ်ဂျာမနီနဲ့အီတလီနိုင်ငံတို့ပါဝင်တဲ့ဒီ G8 ဆက်မှုထိပ်သီးရှစ်နိုင်ငံနိုင်ငံသားဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံအတွင်းတာဝန်သိယင်းနှိမ့်ညွတ်နှံမှုကိစ္စအပြင်ကမ္ဘာပေါ်ကပြည်ပခန့်ဖြစ်ပွားရာဒေသတွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမဖြစ်အောင်ဟန်တားရေးကိစ္စဆိုမာလီးယားနိုင်ငံအရေးနောက်အင်တာနက်ဆိုင်ဘာလုံခြုံရေးဆိုင်ရာကိစ္စနဲ့အာရဗ်နေဦးလှုပ်ရှားမှုနောက်ပိုင်းအာရဗ်နိုင်ငံတွေရဲ့ပြည်ပြင်းပြားလဲမှုလုပ်ငန်းတွေမှာအားပေးကူညီဖို့ကိစ္စတွေကိုလည်းအလေးပေးဆွေးနွေးနေတာဖြစ်ပါတယ်စီးရီးယားပြည်တွင်းစစ်ကိစ္စနဲ့ပတ်သက်လို့လည်းအဆက်အစိုးရကိုလက်နက်ကင်ပုတ်ကန်နေတဲ့စီးရီးယားတိုက်ခိုက်မှုတွေကိုလက်နက်ထောက်ပံ့ရေးအတွက်ပြည်ထောင်နဲ့ပြည်သစ်နိုင်ငံတွေကဆက်ပြီးတော့တွန်းအားပေးသွားဝယ်လဲရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့စီးရီးချင်းချမှုကလည်းဒီထိပ်သီးဆွေးနွေးပွဲမှာထိတ်တန့်ဦးစားပေးကိစ္စတစ်ခုအဖြစ်နဲ့ပါဝင်နေတာဖြစ်ပါတယ်ရှင်။